ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့စစ်ပွဲဟာအကန့်အသတ်မရှိရှိကြနိုင်တယ်လို့ရုရှားခြေစားဓာတ်ဝဂနာဂရုခေါင်းဆောင်ယူကရစ်ပရီဂော့ရှင်ကတောက်ကြနေနှောင်းပိုင်းမှာပြောဆိုခဲ့ပါတယ်တုံဘက်ဒေသတစ်ခုလုံးကိုချိန်ထုံနိုင်မှုထိန်းချုပ်နိုင်မှုဆိုရင်တစ်နှစ်ခွဲကနေနှစ်နှစ်လောက်ကြာရှည်နိုင်ပြီးယူကရိန်းနီပါမြစ်ရဲ့အရှိတ်ဘက်ကမ်းခြေအထိသိမ်းသွင်းမယ်ဆိုလို့ရှိရင်တော့နောက်ထပ်၃နှစ်လောက်ကြာနိုင်တယ်လို့ပြောဆိုထားပါတယ်ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကတော့အကျဉ်းသားတွေကိုစစ်သားအဖြစ်အသုံးပြုဖို့လူသစ်စုဆောင်းတာတွေဟာပြီးခဲ့တဲ့2022ခုနှစ်ဒီဇင်ဘာလကတည်းကစတင်ရောကြလာခဲ့တယ်လို့စနေနေ့ကပြောဆိုခဲ့ပါတယ်ယူကရိန်းစစ်ပွဲမှာပါဝင်နေတဲ့ဝက်ကနာခြေစားတပ်ဖွဲ့အတွင်အခက်အခဲတွေရှိလာတာကြောင့်အကျဉ်းသားတွေနဲ့အခြားလူသစ်စုဆောင်းတာတွေရော့ကျလာတာဖြစ်နိုင်တယ်လို့လည်းခန့်မှန်းထားပါတယ်ရုရှားအနေနဲ့စီးရီမန်းချက်တွေကိုရှော့ပြီးတိုက်အင်အားကိုရှော့ချမလားဒါမှမဟုတ်ဆက်ပြီးအင်အားအများအပြားစုစည်းမလားဆိုတာရွေးရခက်နေတယ်လို့လည်းဗြိတိရှ်ကာကွယ်ရေးဝန်ကြီးဌာနကပြောဆိုထားပါတယ်ယူကရိန်းစစ်ဦးစီးချုပ်ကတော့ချူပင်စက်လွိုက်ပင်တို့အပါအဝင်ယူကရိန်းအရှေ့နဲ့အရှေ့မြောက်ဒေသကိုဥတည်ပြီးထိုးစစ်တွေအတွက်ရုရှားဟာစစ်အင်အားဖြည့်တင်းနေတယ်လို့စနေနေ့ကပြောဆိုခဲ့ပါတယ်